ကယားပြည်နယ်လွိုင်ကုံမြို့ပေါ်ရပ်ကွက်တွေမှာဩဂုတ်လ၄ရက်နေ့ည၉နာရီဝန်းကျင်ကစပြီးဘုံပေါက်ကွဲတံလက်နက်ကြီးလက်နက်ငယ်အတံတွေကြားနေရတယ်လို့ဒေတာခန်တူးကပြောပါတယ်
။ရပါရတော့အဲဒါအံလုံးကြီးတံမျိုးတနက်တံမျိုးကြားနေရတယ်ဘခုနဲ့ချလိုက်ဒီနဲ့ချလိုက်ပေါ့ဗျာ။မြို့လေကြောင်လုံးလို့ခွဲလိုက်ဘူးဝဲတော့မသိဘူးနော်။ညပြမှာဘာလို့ပြစ်တက်ခတ်တယ်ရှိရဲ့ဗျာ။ဘယ်လိုပေးပြောက်တဲ့ကုချင်းရှိရဲ့။တ
ီပြစ်ကတ်မှုတွေဟာစစ်ကောင်စီတပ်ဖက်ကတပက်တက်ပြစ်ခတ်တာလို့ကင်းဒီမြူရာကာကွယ်ရေးတပ် KNDF ပြန်ကြားရေးတာဝန်ရှိသူတို့ကပြောပါတယ်
။ကြည့်တယ်ဆိုတော့လေသူတို့ဖက်ကတ်တပ်ဖက်တက်ပြစ်တယ်ပေါ့။ဆော့ဖာဆော့ဖဲတော့အဓိကတော့ PTA ကောမမောနိုင်အောင်ဒီလိုသူကျွန်တော်ချင်းချောတဲ့ဘောလို့ကျွန်တော်တို့လည်းဝမ်းမယူနေရ
။လွိုက်ကော်မြို့တွင်ညပိုင်းတွင်မှာပြစ်ကတ်မှုတွေဆက်တိုက်ဆိုးသလိုရှိနေပြီးလုံခြုံရေးရစိုးရိမ်နေရတယ်လို့မြို့ခံတွေကပြောပါရယ်။ကယားပြည်နယ်လွိုက်ကော်ပါဝင်ခရူစုပေါ်လခဲနဲ့ရှမ်းပြည်နယ်ဆက်မိုးပြဲမြို့မှာဒေသခံကရင်နီကာကိုရဲဖွဲ့နဲ့စစ်ကောင်စီတပ်တွေကြားပြစ်ကတ်တိုက်ခိုက်မှုတွေရှိနေတာပါ။မနေ့ကလည်းခရူစုမြို့နယ်နောက်ပတ်ချမ်းမှာမြန်မာစစ်တပ်နဲ့ကရင်နီတပ်မတော် KA ကရင်နီမြို့ရကာကိုရဲတပ် KNDF ပူးပေါင်းဖွဲ့တို့တိုက်ပွဲဖြစ်ရမှာစစ်တပ်ကထိခိုက်မှုရှိတယ်လို့ KNDF ပြန်ကြားရေးတာဝန်ရှိသူတွေကပြောပါတယ်
။ဒီလိုအဒီကနေမရှိလာခင်မတော့ရှိတောင်းတာမတင်ရအဲ့ဒီဒီလိုစဉ်းစားနေချင်းဝင်ပတ်ပေါ်ဖြစ်သွားတဲ့ပုံစံပေါ်ဆို။ဆက်ကဆက်ဖဲတော့အူးချက်ဆုံးပဲဗျ။ကျွန်တော်တို့ဖက်တော့ဆိုပြထိခိုက်မှုရှိဗျ
။ပေါကုလ3ရက်နေ့ကလည်းဖူဇူမြို့နယ်နဲ့ဘော်လခဲမြို့နယ်အတွင်းတိုက်ပွဲ၄ကြိမ်ဖြစ်ပွားခဲ့ပြီးတိုက်ပွဲတွေမှာမြန်မာစစ်တပ်ဘက်ကထိခိုက်ကြဆုမှုတွေများတယ်လို့ KNDF ဘက်ကသတင်းထုတ်ပြန်ထားပေမဲ့တိကျတိမပြုတ်နိုင်သေးပါဘူး။တိုက်ပွဲချင်းတွေကိုသိရှိဖို့တပ်မတော်ပြောခွင့်ရကိုဆက်တွယ်ခဲ့ရမှာဆက်တွယ်လို့မရခဲ့ပါဘူး။ကယားပြည်နယ်ဆက်ချမ်းပြည်နယ်ဖေကုံမြို့တွင်ရေပေးဝင်ရမှာအသုံးပြုတဲ့100 kVA transformer ကိုအကြမ်းဖက်အဖျက်မှောက်လှုပ်ဆောင်သူတွေကနေဩဂုတ်လ3ရက်နေ့မွန်းလွဲပိုင်းမှာလက်လုတ် remote mine တစ်လုံးနဲ့ခွက်ခွဲပစ္စည်းခဲ့တယ်လို့တပ်မတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်။ပောက်ကွဲမှုကြောင့် 100 kVA transformer တစ်လုံးပါဝင်တခြားပစ္စည်းဆုံးရှုံးမှုတွေရှိခဲ့တယ်လို့လည်းဖော်ပြထားပါတယ်။ဒီရကမိုးပြက်ကာဝေးရေးဖွဲ့ဘက်ကသူတို့လှုပ်ဆောင်တာမဟုတ်ဘူးလို့ညင်းဆိုပါတယ
်။ဒီချင်းဒီကြောင့်တောင်ကြီးကိုဘယ်သူလှုပ်မလဲသူတို့ပဲရှိမှာသူတို့ကစောက်ထားတော့မိုးပြက်ပြည်ရမဟုတ်ဘူး
။ဩဂုတ်လ3ရက်နေ့ကလည်းဖေကုံမြို့မြို့တော်ခမ်းမမှာ COVID-19 ကာကွယ်ဆေးထုံးနေချင်းဘုံပါကွဲခဲ့လို့လုံခြုံရေးဖွဲ့တွေထိခိုက်မှုတွေလည်းရှိခဲ့ပါတယ်။မြန်မာစစ်တပ်ကအာဏာသိမ်းခဲ့ပြီးနောက်ပိုင်းမေလကစလို့မိုးပြက်လွိုက်ကော်တီမော့ဆူစကြည့်တဲ့မြို့နယ်တွေမှာဒီရခန့်ကာကွယ်ရေးဖွဲ့တွေကနေရရလက်နဲ့ဆွဲကင်ပြီးတော့စစ်ကောင်စီတပ်ကိုပြစ်ခတ်တိုက်ခတ်မှုတွေဖြစ်ပွားလာတယ်လည်းဖြစ်ပါတယ်ခင်ဗျာ။